ဒီမိုကရက်တစ်ပါတီကိုဇာပြူသမရာလောင်းရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ညကလုပ်တဲ့နယူးဟမ်ရှယ်ပရိုင်မရီမှာတော့ဗမွန်ပြည်နယ်ထဲလက်တော်မှဘာနီဆန်ဒါစ်ကပ်ပြီးအနိုင်ရသွားပါတယ်။မစ္စတာဆန်ဒါစ်ကထောက်ခံမဲ့26ရာခိုင်နှုန်းရပြီးအင်ဒီယားနားပြည်နယ်ဆောက်ဘန်ဒ်မြို့တော်ဝန်ဟောင်းဖီတ်ဘူတီဂျက်စ်က24ရာခိုင်နှုန်းရပါတယ်။မင်နီဆိုတာပြည်နယ်ထဲလက်တော်မှအေမီကလိုဘူရှာကထင်မှတ်မထားဘဲအခြေအနေကောင်းခဲ့ပြီး20ရာခိုင်နှုန်းနဲ့တတိယလိုက်ပါတယ်။မက်ဆာချူးဆက်ပြည်နယ်ထဲလက်တော်မှအဲလစ်ဇဘက်ဝါရန်က9ရာခိုင်နှုန်းနဲ့သတုဒ္ဓဒုတိယသမရာအောင်ဂျိုးဘိုက်တန်ကတော့၈ရာခိုင်နှုန်းနဲ့နံပါတ်9နေရာပဲရခဲ့ပါတယ်။ဒီညအောင်ပွဲဟာဒေါ်နယ်ထရန့်ရဲ့သမရသက်တမ်းအဆုံးသတ်စေဖို့ညှိနှိုင်းဖြစ်တယ်လို့မစ္စတာဆန်ဒါစ်ကပြောပါတယ်။ဘယ်သူပဲသမရလောင်းအဖြစ်ရွေးကောက်ခံရပါစေကျွန်တော်တို့အားလုံးအတူတကွညီညွတ်ကြမှာဖြစ်ပြီးနိုင်ငံသမိုင်းမှာအန်ဒရယ်အကြီးဆုံးသမရကိုအနိုင်ယူမှာဖြစ်ပါတယ်လို့လည်းမစ္စတာဆန်ဒါစ်ကပြောပါတယ်။2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပမယ့်သမရရွေးကောက်ပွဲမှာ Republican Party ကလက်ရှိသမရဒေါ်နယ်ထရန့်နဲ့ရှင်ပြိုင်ဖို့အတွက် Democratic Party ကိုဇာပြုသမရလောင်းကိုပါတီတွင်းမှာ primary နဲ့ caucus မဲပေးပွဲတွေလုပ်ပြီးရွေးချယ်နေကြတာပါပထမဆုံး Iowa caucus ပြီးတဲ့နောက်အခု New Hampshire primary အဲဒီနောက်ဖေဖော်ဝါရီ22ရက်နေ့မှာ Nevada caucus နဲ့29ရက်နေ့မှာ South Carolina ပြည်နယ် primary ရွေးကောက်ပွဲတွေဆက်ကျင်းပမှာဖြစ်ပါတယ်